ကော်ဒီမာလာနဲ့မက္ကဆီကိုနိုင်ငံနယ်စပ်ကတရားမှာပိတ်မိနေတဲ့ရွှေပြောင်းအခြေချသူတချို့ဟာစနေနေ့ကတော့မက္ကဆီကိုနိုင်ငံတဲကိုရေကူးပြီးတော့ဝင်ခဲ့ကြပါတယ်။အဲ့လူတွေကတချို့ကဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြားဖေးပြီးတော့တာယာတွေနဲ့လှုပ်ထားတဲ့ဖောင်တွေနဲ့ဖျက်ကူးခဲ့ကြတာဖြစ်ပါတယ်။မက္ကဆီကိုရဲတပ်ဘက်ကအဲ့လိုဖျက်ကူးတာတွေကိုတွေ့ပေမဲ့လည်းတရားအောင်မှာရှိတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုထိန်းနေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ကဆီကိုနိုင်ငံတဲကိုဝင်ဖို့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ Honduras နိုင်ငံကနေစတင်ပြီးတော့အခုခါမှာ Guatemala နိုင်ငံကိုရောက်ရှိနေတဲ့ဒီခြေချနေထိုင်သူတွေကို American ပြည်ထောင်စုကိုမရောက်ခင်မှာတားဆီးရပ်တန့်ပြရမယ်လို့ American သမ္မတ Trump ကသတိပေးပါတယ်။ဒီရှေ့ပြောင်းခြေချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့် November ရွေးကောက်လွတ်တော်ရွေးကောက်ပွဲမှာဖြေရှင်းရမယ့်နိုင်ငံရေးပြဿနာတစ်ရပ်ဖြစ်တယ်လို့သမ္မတ Trump ကပြောကြားလိုက်ပြီးတော့ဒေသအတွင်းမှာပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မှာဖြစ်ကြောင်းတကယ်လို့မက္ကဆီကိုအနေနဲ့အဲ့ဒီလူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းချသွားမှာဖြစ်တယ်လို့ချင်းကြောက်လိုက်ပါတယ်နိုင်ငံတကာကြက်ချင်းဒီအဖွဲ့ကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူတို့အကူအညီပေးနေတဲ့သူအများပြားဟာရေနဲ့ချုပ်တဲ့တာအစာရင်နဲ့တခြားခြေထောက်ဒဏ်ရာတွေရခဲ့ကြတာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီထဲကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ